အာဆီယံနိုင်ငံတွေကပညာရေးနဲ့ဆိုင်တဲ့ကိုယ်စားလှယ်တွေဟာထိုင်းမြန်မာနယ်စပ်မွန်လူမျိုးတွေအများပြားနေထိုင်တဲ့စံခလပူလီမျိုးကိုရောက်လာပြီးတော့တိုင်းရင်းသားစာပေသင်ကြားမှုကိုလေ့လာခဲ့ပါတယ်။အဲ့လိုလာရောက်ကြတဲ့အာဆီယံကိုယ်စားလှယ်တွေထဲမှာမြန်မာကိုယ်စားလှယ်တွေတော့ပါမလာခဲ့ပါဘူး။မြန်မာဆီဆိုရလက်ထက်မှာတိုင်းရင်းသားစာပေသင်ကြား권ကိုအားမပေးတဲ့အပြင်ပိတ်ပင်မှုတွေပါလုပ်နေတဲ့အချိန်မှာအိန္ဒိယအာဆီယံနိုင်ငံတွေကတိုင်းရင်းသားစာပေသင်ကြားမှုကိုစိတ်ဝင်စားရှိနေတယ်ဆိုတဲ့အကြောင်းကိုတော့ထိုင်းမြန်မာနယ်စပ်ခြေဆိုင် VOA သတင်းတောင်နိုင်ခွန်းအင်ကသတင်းပေးပို့ထားတာပါရှင်။
ဟုတ်ကဲ့ပါအာဆီယံနိုင်ငံတွေကပညာရေးဆိုင်ရာကိုယ်စားလှယ်ဖွဲ့တွေဟာခါနိုင်ငံစံကလပူရီမြို့မွန်ဘက်ကားမှာရှိတဲ့စာတင်ကျောင်းတွေမှာမွန်တိုင်းဒါစာပေသင်ကြားမှုနဲ့ပတ်သက်ပြီးစက်တင်ဘာလ20ရက်နေ့နံနက်ပတ်မှာပထမဆုံးအနေနဲ့လာရောက်လေ့လာခဲ့ပါတယ်။ဒါပေမဲ့အဲ့ဒီအာဆီယံကိုယ်စားလှယ်တွေထဲမှာမြန်မာနိုင်ငံကကိုယ်စားလှယ်တွေတက်ရောက်ခဲ့ခြင်းမရှိဘူးလို့ထိုင်းအာဏာပိုင်တွေနဲ့နှိစတဲ့သူတို့ကအခုလိုပြောပါတယ်
။ဒီလာလို့ရှိရင်ဒီမှာဗမာပြည်လာတဲ့တိုင်းသားတွေတွေ့ရမှာလေ။မှရှိတဲ့တိုင်းသားတွေအကုန်လုံးကဘောမပြေလူလူကြီးပဲလေ။အဲ့မှာပြဿနာတွေပေါ်လာမယ်လေ။နိုင်ငံရေးပြဿနာတို့၊လူကြီးပြဿနာ၊စီးပွားရေးပြဿနာတို့ကထွက်လာနိုင်မယ်လေ။နေစားမရှိတဲ့သူ့လူမျိုးတွေနဲ့သူရေးမဆိုင်ရဘူး။ထိုင်းကလှုပ်တာကနေစားမရှိတဲ့တိုင်းသားအလုံးသူမရင်ဘာသာစကားမမွေးအောင်လှုပ်ပေးတယ်။ဘာမှကြတော့မဟုတ်ဘူး။အတင်းရှိနေတဲ့ဘာသာတွေကိုပြောင်းလုံနေတာ။အဲ့ဒီပြဿနာလေးကြီးတယ
်။မြန်မာနိုင်ငံပညာရေးကိုယ်စားလှယ်တွေအနေနဲ့ဘာကြောင့်မတက်ရောက်ဘူးဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။စင်ကာပူ၊ထိုင်း၊လာအို၊ဗီယက်နမ်၊ကမ္ဘောဒီးယား၊မလေးရှား၊အင်ဒိုနီးရှား၊ဖိလစ်ပိန်းအစရှိတဲ့နိုင်ငံကိုယ်စားလှယ်တွေဟာမွန်စာပေသင်ကြားမှုစနစ်တွေကိုလာပြီးလေ့လာခဲ့ပါတယ်။အဲ့ဒီအာဆီယံကိုယ်စားလှယ်တွေရဲ့ရည်ရွယ်ချက်ကတော့ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့သူမွန်စာပေသင်ကြားရေးကော်မတီဝင်နတ်ဆုံးထောင်ကနေအခုလိုရှင်းပြပါတယ်။
ဒီအာဆီယံနိုင်ငံအသီးသီးကလည်းသူတို့ရဲ့တိုင်းရင်းသားဘာသာတွေရှိတယ်လေအားလုံးလို့ပေါ့သူတို့လည်းအကောင့်ထဲပို့နေတာရှိတယ်အဲ့ဒီအတွက်ပေါ့သူတို့ကျောင်းသားများအကောင့်ထဲပို့နေတာကိုသူတို့လေ့လာကြည့်တယ်သူရဲ့နိုင်ငံမှာရှိတဲ့တိုင်းရင်းသားကလေးတွေပေါ့လေဒီအိုဗီယန်နဲ့ဘလို့ဟိုချက်တွေရှိတယ်ပြပြင်စရာရှိတယ်သူတို့ပြပြင်မှာပေါ့အဲ့ဒီလိုစီစဉ်နေသူတို့လာလေ့လာပြီးတော့လာတုံ့တက်ကြည့်တယ်ပေါ့
ထိုင်းနိုင်ငံမှာဆိုရင်တိုင်းရင်းသားလူမျိုးတွေနေထိုင်မှုများပြားတဲ့မြို့နယ်ဒေသတွေမှာထိုင်းပညာရေးဌာနကနေပြီးတော့တိုင်းရင်းမိခင်ပါတာစကားတွေကိုစာတင်ကြောင်းအတွင်းမှာတင် जा ခွင့်ပေးထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာတော့တက်ဆိုင်ရာပြည်နယ်တွေမှာတိုင်းရင်းသားစာပေတွေကိုတင် जा ခွင့်မပြုဘူးလို့ပညာရေးဆိုင်ရာကျွမ်းကျင်သူတဦးဖြစ်တဲ့မောက်ခပညာရေးမဂ္ဂဇင်းအက်ဒီတာဦးသိန်းနိုင်ကအခုလိုပြောပါတယ်
။ကျွန်တော်တို့တိုင်းပြည်မှာဒီတိုင်းရင်းသားစာပေတင် जा မှုနဲ့ပတ်သက်လို့ရှိရင်54ခုနှစ်အခြေခံဥပဒေမှာကြေညာထားတာရှိတယ်။တိုင်းရင်းသားစာပေကိုလူ့အရန်အောက်ဆိုင်စာတင်ကြောင်းတွေမှာတင် जा ခွင့်ပေါ့။ဒါပေမဲ့လက်တွေ့ကြကြမှာတော့အဲ့လိုမဖြစ်လာခဲ့တာကိုတွေ့ရပါတယ်။တိုင်းသားစာပေတွေကိုစာတင်ကြောင်းတွေမှာတင် जा ခွင့်ကိုအားမပေးခဲ့ဘူး။တိုင်းသားစာပေတင် जा ဖို့ကြိုးစားတာကိုလည်းပဲလိုက်နှောက်ရက်တယ်၊ဆန့်ကွက်တယ်၊စိတ်ပင်ခဲ့တာကိုကြုံခဲ့ရတယ်။ဘာသာစာပေအခွင့်အရေးအများကြီးဆုံးရှုံးနေလို့ပြောရမှာဖြစ်ပါတယ
်။ကမ္ဘာနိုင်ငံအနှံ့ပြားမှာမိမိတို့တက်ဆိုင်ရာနိုင်ငံမှာရှိတဲ့တိုင်းသားလူမျိုးစုတွေရဲ့စာပေယဉ်ကျေးမှုဒလိထုံးစံစင်လာတွေကိုမပြောက်ပြက်တိမ်ကိုမသွားရအောင်ကူလာတမကအကူညီနဲ့ဂါကွယ်ဆောက်ရှောက်ထိန်းသိမ်းတာတွေ့ရှိနေရပါတယ်။ဒါပေမဲ့မြန်မာနိုင်ငံစစ်အစိုးရလက်ထက်မှာတော့တိုင်းရင်းသားစာပေတွေကိုဒင်ကြားခွင့်မပေးတဲ့အပြင်တိုင်းရင်းသားတွေရဲ့ရိုးရာယဉ်ကျေးမှုအမွေအနှစ်တွေကိုဖျောက်ပြက်မှုတွေပိုပြီးတိုးလာတယ်လို့တိုင်းရင်းသားစာပေယဉ်ကျေးမှုကော်မတီဝင်တွေကပြောပါတယ်ခင်ဗျာ။